ဒေါ်ဟန်စုကြည်ရဲ့အမေရိကန်ခီးစဉ်မတိုင်ခင်မှာပဲမြန်မာအရေးနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမြို့မှာဆွေးနွေးပွဲတွေကြားနာပွဲတွေကျင်းပလို့ရှိပါတယ်ဒီမြန်မာနိုင်ငံအပေါ်ထားရှိတဲ့အရေးယူပိတ်ဆို့မှုတွေကိုပြန်ပြီးသုံးသပ်တဲ့တစ်ချိန်တည်းမှာအစိုးရရဲ့စွမ်းဆောင်နိုင်ခြေကိုပံ့ပိုးပြီးပွင့်လင်းမြင်သာမှုရှိဖို့နဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်အောင်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တိုင်ပင်လှုပ်ဆောင်သွားမယ်အကြောင်းအမေရိကန်အစိုးရအရာရှိသူကပြောကြားပါတယ်ဒေသဆန်တော်ကြီးအင်္ဂါနေ့မနေ့ပိုင်းဝါရှင်တန် DC အခြေစိုက် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနမှကျင်းပတဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းတွေအပြင်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြင့်နိုင်ခြေခြေလှမ်းတွေပေါ်ပညာရှင်တွေနဲ့ကျွမ်းကျင်သူတွေသုံးသပ်ခဲ့ကြတာပါအဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကပြောပြပါမယ
်မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နေ့မှာပဲဝါရှင်တန်ခြေစိုက်သုတေသီအဖွဲ့တစ်ခုဖြစ်တဲ့ CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့မှမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲကျင်းပတာပါ။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်တွင်မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့ရေးယူမှုတွေရုပ်သိမ်းရေးအမေရိကန်စိုးရနဲ့ဆွေးနွေးမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လည်းပိတ်ဆို့ရေးယူမှုဖယ်ရှားရေးနဲ့တည်ရောက်မှုကိစ္စမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီငြိမ်းချမ်းကိစ္စတွေဆွေးနွေးပွဲကိုလွှမ်းမိုးခဲ့ပါတယ်။အိမ်ဒီတော့မြို့သားလူကြိုးရေးလက်ထောက်အကြံပေးအရာရှိပန်ရိုးစ်ကတော့စီဝါရေးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် So we want to make sure that our sanctions are not preventing the type of economic development investment
ကျွန်တော်တို့ရဲ့ပိတ်ဆို့တန်ခတ်မှုတွေကစီဝါရေးဖွံ့ဖြိုးမှုအတွေ့ရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာတာကိုအဟံအတားမဖြစ်စေဖို့နဲ့မြန်မာပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအထောက်အကူပြုတယ်ဆိုတာသိကြစေဖို့ဖြစ်ပါတယ်ဘလို့ဆုံးဖြတ်ချက်ဖဲချချဆွေးနွေးချက်တွေအားလုံးဟာဒေါက်တာဆန်းစုကြည်နဲ့အန်အေဒီဦးဆောင်တဲ့အစိုးရရဲ့အကြံပေးချက်တွေအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။ပိတ်ဆို့ရေးယူမှုကိစ္စတွေဒီမဟုတ်ပဲအစိုးရရဲ့ဆွမ်းဆောင်နိုင်ခြေတိုးမြင့်အောင်ကူညီဖို့ရင်းနှီးမြှုပ်နှံမှုတွေကနေလူသမားခွင့်ရေးလေးစားလိုက်နာဖို့လက်ပေးလက်ယူကိရှင်းမှုစတဲ့ပွေလင်းမြင်သာပြီးအောင်မြင်မှုရအောင်လှုပ်ဆောင်ရေးမှာဘာတွေလုပ်ပေးနိုင်မလဲဆိုတာကိုအမေရိကန်အစိုးရကိုအကြံပေးဖို့လဲစီဝါရေးကုမ္ပဏီတွေကိုတိုက်တွန်းထားတဲ့အကြောင်းမစ္စတာဘန်ရိုးစ်ကပြောဆိုပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် One sensitive issue in this area has been the role of different countries
in China. ဒီမှာအကျဉ်းတဲ့ကိစ္စတစ်ခုကတော့တရုတ်နိုင်ငံအပါအဝင်နိုင်ငံတကာရဲ့အခန့်ကဏ္ဍဖြစ်ပါတယ်လူမျိုးစုံလက်နက်ကိုင်အဖွဲ့တချို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးအရာပါ UNDP ဥဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးကောင်းမွန်မှုအပေါ်မှာကျွန်တော်တို့အနေနဲ့အားတက်မိပါတယ်ဒေါက်တာဆန်းစုကြည်ဘက်ကကောင်းမွန်အောင်စူးစမ်းလိုက်နိုင်တာကိုအပြုသဘောဆောင်တဲ့တိုးတက်မှုလို့ကျွန်တော်တို့မြင်ပါတယ်ဒါကတဦးတည်းရဲ့အကျိုးမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုတရုတ်အိန္ဒိယဥရောပနဲ့ဂျပန်နိုင်ငံအားလုံးမြန်မာနိုင်ငံတည်ငြိမ်ပြီးဒီမိုကရေစီနိုင်ငံဖြစ်နိုင်ရေးဟာသူတို့အကျိုးအဖြစ်လဲသတ်မှတ်ထားကြတာပ
ါဆွေးနွေးပွဲမှာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ Search Fund and Associates Company က Search Fund ကမြန်မာနိုင်ငံအတွင်းစီးပွားရေးဖွံ့ဖြိုးမှုတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုရှင်းပြသွားပါတယ်တမတော်ဦးသိန်းစိန်လက်ထက်ရခိုင်ပြည်ပခစုံစမ်းရေးကော်မရှင်ထွေထွေတွင်းမှုလက်ဖြစ်လက်ရှိမတူကွဲပြားမှုနဲ့မြို့သားတပြည့်ရေးအဖွဲ့ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လိုင်ကလည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုရှင်းပြပြောဆိုသွားပါတယ်။ဆွေးနွေးပွဲမှာပါဝင်သူတို့ဖြစ်တဲ့ Renaissance Institute ကဥပပုဂံကတော့အမေရိကန်ပြည်ထောင်စုကပိတ်ဆို့ရေးယူမှုရုပ်သိမ်းတဲ့အချိန်ထဲမှာစီးပွားရေးလုပ်ငန်းလို့ကောင်းမွန်အခွင့်အလမ်းတွေပြည်တွင်းမှာရှိလာဖို့လိုတယ်လို့သူ့အမည်ကို VOE ကိုပြောပါတယ်။
ကျွန်တော်တို့ကမာရီကိုချားတဲ့ဆန်ရှင်တွေပြန်ဖြည့်ရှင်းရအောင်ပါနော်။ဆိုတော့ကျွန်တော်တို့မှကွန်မစ်စတူတဲ့တော့ရမယ်ဖြစ်ဖြစ်နည်းနည်းခေတ္တမှုပြီးရတဲ့ပတ်စံပဲ။အဲဂိတ်တစ်ခုချင်းတစ်ခုချင်းကကျွန်တော်မြင်ရတော့အစီအဝိုင်းပိတ်ဆို့မှုပါ။အခုလက်ရှိဆိုတော့ဒီလိုစီးပွားရေးရပုံပြီးတော့လိုလည်းကူလုံးလုံးပြီးလို့ရတဲ့အနေထားကိုဘယ်သူပဲဖြစ်ဖြစ်ဒါဒီဘယ်သူမှပုံပြီးခွင့်လည်းမရဘူးလို့ပုံပြီးတော့လည်းခွင့်ရနေတယ်။လိုလည်းကူလုံးလုံးပြီးလို့ရတဲ့အခွင့်အရေးအနေထားကိုလိုချင်တယ်။အဲလိုလုံးမှလည်းဒီအလုတ်ကိုင်ခွင့်လန်းနေပြီးပြတ်ဖြစ်လာမယ်ဆိုတော့ဆိုလက်ရှိဆိုတော့လည်းရှင်းဆောင်ရတယ်ဖြစ်တယ်
စီးပွားရေးလုပ်ငန်းတွေလိုပဲမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအဟန့်အတားတွေရှိနေတယ်ဆိုတာကိုထောက်ပြသူကအရင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ယူခဲ့တဲ့မစ္စတာဒေးရစ်မစ်ချယ်ဖြစ်ပါတယ်။လက်ရှိ Albright Stonebridge သုတေသီအဖွဲ့ကြီးရဲ့အကြီးအကဲအကြံပေးအဖြစ်ဆောင်ရွက်နေတဲ့မစ္စတာဒေးရစ်မစ်ချယ်ကအစိုးရရဲ့သဘောထားမဟုတ်ဘဲသူ့အမြင်ကို VOE ကိုအခုလိုပြောပါတယ်
။ The biggest obstacle is mistrust.I mean there's been fighting yourself
အဓိကအဟံတားဖြစ်နေတာကတယောက်နဲ့တယောက်မယုံကြည်မှုပါလွတ်လပ်ရေးရာပြီးကလေးကတယောက်နဲ့တယောက်တိုက်ခိုက်လာကြတာပါဆွေးနွေးမှုတွေမှာကိုပြောချင်တာကိုပြောဖို့ထက်သူတစ်ပါးပြောတာကိုလည်းနားထောင်ဖို့လိုပါတယ်ဒီမိုကရေစီဆိုတာပြောပိုင်ခွင့်ရှိတာတခုတည်းမဟုတ်ပါဘူးနားထောင်ဖို့လည်းတာဝန်ရှိတာပါ ဒါကိုအစာပြိုးပြီလို့ကျွန်တော်မြင်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းရေရှည်ပံ့ပိုးကူညီမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ရေရှည်လုပ်ရမယ့်အလို့တစ်ခုလို့လည်းကျွန်တော်သိထားပါတယ
်။အမေရိကန်မြန်မာဆက်ဆံရေးနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအလားအလာတွေအကြောင်းပြောကြရင်လူမျိုးစုဒေသအခြေအနေနဲ့ငြိမ်းချမ်းရေးပေါ်ရက်ခတ်မှုလူ့အဖွဲ့အစည်းတွေကြားသိပြရေးနဲ့ပြိပခါတွေထပ်မပေါ်ပေါအောင်ဒါစီအမြင်သဘောထားတွေကိုလည်းဆွေးနွေးပွဲမှာပြောဆိုသွားကြပါလိမ့်ခင်ဗျာ။